အမေရိကန်အခြေစိုက်ဆော်ဒီဂျာနယ်လစ်တူပျောက်ဆုံးရတဲ့ကိစ္စနဲ့ပတ်သက်ပြီးတူရကီတို့ပြောနေသလိုသူဟာအစ္စတန်ဘူးမြို့ဆော်ဒီကောင်စီဝင်ရုံးမှာဆက်ဖြတ်ခံခဲ့ရတဲ့ဆိုတဲ့အသံနဲ့ဗီဒီယိုရှိရဆိုရင်သူလိုချင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့ရည်စင်မဟာမိတ်တနိုင်ငံဖြစ်တဲ့ဆော်ဒီအရေဗျကိုသူထောက်ခံကြောင်းပြောကြားပြီးတဲ့နောက်သမ္မတထရမ့်ကအခုလိုတောင်းဆိုလာတာပါ။ဂျမာခါချိုဂီပျောက်ဆုံးမှုစုံစမ်းစစ်ဆေးနေရာတွေဟာဒီရက်သက်တပတ်အကူမှာပြည်ပြစုံမှုမျှော်လင့်တယ်လို့လည်းထရမ့်ကဆိုပါတယ်။ခါချိုဂီအသက်ခံရတဲ့ဆိုတဲ့ကိစ္စကိုဆာဒီအရေဗျကတော့ငြင်းဆန်ထားပါတယ်။တကယ်လို့သာဒီကိစ္စမှာဆာဒီဘီရင်ဆာမန်နဲ့အင်ရှိမင်သားမာမက်ဘင်ဆာမန်တို့တောင်းဆိုရလို့သိရရင်ဘာဆက်လုပ်မလဲလို့မေးတဲ့မိကုံးကိုတော့ထရမ့်ကတိတိကျကျမဖြေပါဘူး။ပြီးတော့အီရန်နဲ့တခြားနေရာတွေမှာဖြစ်နေတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးကိစ္စမှာဆာဒီအရေဗျဟာလိုအပ်တဲ့သူတို့ဟာအမေရိကန်ကလက်နက်တွေကိုဒေါ်လာဘီလီယံ130တောင်မှာယူထားတာဖြစ်တဲ့အတွက်သူတို့နဲ့လမ်းခွဲဖို့မလိုလားဘူးလို့လည်းထရမ့်ကဆိုပါတယ်။ဒီလုပ်ငန်းကြောင့်အလုတ်ကိုင်း9သိန်းကျော်ရရှိနေတယ်လို့လည်းပြောကြပါတယ်။